ယူကရိန်းပေါ်ကြောင်းမဲ့ကျူးကျော်တက်ခတ်ခဲ့တယ်ဆိုပြီးဇွန်လ9ရက်မှာကျင်းပမဲ့ဝင်ဘယ်ဒန်တင်းနစ်ပြိုင်ပွဲမှာရုရှားနဲ့ဘယ်လာရုစ်အားကစားသမားတွေပါဝင်ခွင့်တားမြစ်လိုက်တဲ့အကြောင်းအားကစားပွဲတာဝန်ရှိသူတွေဗိုလ်ထုနေမှာပဲကြေညာလိုက်ပါတယ်။တားမြစ်ချက်ကြောင့်လန်ဒန်မြို့တော်မှာကျင်းပမဲ့ကမ္ဘာထိပ်တန်းအားကစားပွဲစဉ်တွေမှာရုရှားအားကစားသမားတွေဖြစ်ကြတဲ့လက်ရှိကမ္ဘာအဆင့်နှစ်တင်းနစ်ချန်ပီယံဒန်နီယယ်မက်ဒ်ဗီဒက်အဆင့်ရှစ်ချန်ပီယံအန်ဒရီရူဖလက်ဖ်နဲ့အဆင့်15နေရာမှာရှိနေတဲ့အမျိုးသမီးချန်ပီယံအနက်စတာရှာပါဗလီယူချန်ကိုဗာတို့ပါဝင်နာမည်ကြီးကစားသမားတို့ပါဝင်ဝင်ရကြတော့မှာမဟုတ်ပါဘူးပြီးခဲ့တဲ့နှစ်ကဝင်ဘယ်ဒန်ပြိုင်ပွဲမှာစီမီဖိုင်နယ်အဆင့်ရောက်ခဲ့တဲ့ကမ္ဘာအဆင့်လေးဘယ်လာရုစ်အမျိုးသမီးတင်းနစ်ချန်ပီယံအရီနာဇဗယ်လန်ကာတချိန်ကထိပ်တန်းနေရာမှာရှိခဲ့ပြီးအခုအခါအဆင့်18နေရာမှာရောက်နေတဲ့ဗစ်တိုးရီယာအဇာရန်ကာတို့လည်းပြိုင်ပွဲဝင်ရတော့မှာမဟုတ်ပါဘူးကမ္ဘာမှာရုရှားရဲ့ဩဇာအရှိန်အဟောင်းကိုကန့်သတ်ဖို့အစိုးရတွေလုပ်ငန်းတွေအားကစားနဲ့ဖန်တီးမှုကဏ္ဍတွေကတက်နိုင်ဆုံးကျိုးပန်းနေချိန်မှာတပတ်တလန်းကပါဝင်မှုတာဝန်ရှိတဲ့ကြောင်းအခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလဲပြိုင်ပွဲတွေအတွက်တာဝန်ရှိတဲ့ All England Club ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။မကြုံဘူးလားအကြောင်းမဲ့စီးရီးယားရန်လိုတဲ့လူရက်တွေကျူးလွန်နေတဲ့ရုရှားဆိုရအနေနဲ့ရုရှားနဲ့ဘယ်လာရုစ်အားစားသမားတွေကတစဉ်အကျိုးအမြတ်ခံစားရမယ့်အခြေအနေမျိုးကိုလက်မခံနိုင်တဲ့အကြောင်းလဲပြောဆိုထားပါတယ်။တင်းနစ်ပြိုင်ပွဲတွေစတင်မဲ့ဇွန်လမတိုင်ခင်မှာအခြေအနေတွေပြောင်းလဲခဲ့မယ်ဆိုရင်တော့တာမြင့်ချက်နဲ့ပတ်သက်လို့ပြန်လည်စဉ်းစားသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါဒုတိယကမ္ဘာစစ်ကာလမှာဂျာမနီနဲ့ဂျပန်အားကစားသမားတွေကိုတာမြင့်ခဲ့ပြီးနောက်ပိုင်းခုတစ်ချိန်ဟာပထမဆုံးဝင်ဘယ်ရန်မှာတာမြင့်လိုက်တာလည်းဖြစ်